တော်တော်ရှင်များကျမ်းမာတော်မူပါစာရှင်အခုပတ်မှာတော့တက်ကြွတဲ့နိုင်ငံသားတွေဟာအရက်ဖက်အဖွဲ့အစည်းတွေကိုအတုံးချပြီးနိုင်ငံရဲ့ကောင်းကျိုးချမ်းသာအပြားပြားကိုဖန်တီးနိုင်တဲ့လမ်းစာများပေါ်ထုတ်နိုင်ပါကြောင်းတင်ပြလိုပါတယ်။အရက်ဖက်အဖွဲ့အစည်းဆိုတာနိုင်ငံအရေးကိုဖြည့်ရှင်းဆောင်ရွက်ဖို့နိုင်ငံသားများကိုယ်တိုင်ဖွဲ့စည်းတည်ထောင်ထားကြတဲ့အဖွဲ့တွေဖြစ်ပါတယ်။အရက်ဖက်လူအဖွဲ့အစည်းလို့ပြောရင် NGO လို့ခေါ်ကြတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေ CBO လို့ခေါ်ကြတဲ့ရက်ကွက်အခြေပြုအဖွဲ့အစည်းတွေ UMSCCO လို့မျိုးကုန်သည်ကြီးများအသင်းတွေအမျိုးသမီးရေးရာအဖွဲ့တွေတဘာဝပတ်ဝန်းကျင်အဖွဲ့တွေနာရေးကူညီမှုအသင်းလို့ပြည်သူဝန်ဆောင်မှုအဖွဲ့အစည်းတွေပညာရေးပြုပြင်ပြောင်းလဲမှုဆိုင်ရာနိုင်ငံလုံးဆိုင်ရာကွန်ရက်ဝင်တွေကျောင်းသားသမဂ္ဂဆရာသမဂ္ဂအလုပ်သမားသမဂ္ဂလို့အဖွဲ့တွေသက်ဆိုင်ရာဘာသာရပ်အလိုက်ပညာရှင်အသင်းတွေအစိုးရစောင့်ကြည့်လေ့လာရေးအဖွဲ့တွေစသဖြင့်ကြဲကြဲပြန့်ပြန့်ပါဝင်နေကြပါတယ်ဒီလိုမျိုးရက်ဖက်အဖွဲ့အစည်းတွေကိုအကျိုးစီးပွားတူးတူးတွေတန်ဖိုးထားမှုတူးတူးတွေပန်းတိုင်တူးတူးတွေနဲ့ဖွဲ့စည်းထားကြတာဖြစ်ပါတယ်အစုအဖွဲ့အမျိုးမျိုးဟာအကျိုးစီးပွားအမျိုးမျိုးကိုကိုးစားပြုနေကြလို့တခါတရံပူးပေါင်းဆောင်ရွက်မှုတွေရှိသလိုတခါတခါတော့လည်းပြိပခါတွေလည်းရှိနိုင်ပါတယ်။ဒါပေမဲ့စိုးရိမ်စရာမလိုပါဘူးရှင်။နိုင်ငံသားများကိုယ်တိုင်လွတ်လွတ်လပ်လပ်ဖွဲ့စည်းထားကြတာဖြစ်လို့နိုင်ငံတော်ရဲ့လုပ်ငန်းစဉ်တွေကရင်လွတ်လွတ်ကင်းကင်းတည်ရှိကြရင်အကောင်းဆုံးဖြစ်ပြီးအကျိုးအမြတ်အတွက်ရည်တည်နေကြတာမျိုးလည်းမဖြစ်သင့်ပါဘူး။ဒီလိုပြောလို့အရက်ဖက်ဖွဲ့စည်းများဟာနိုင်ငံတော်နဲ့စီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ဆက်နွယ်မှုလုံးဝမရှိရဘူးလို့ဆိုလိုတာမဟုတ်ပါဘူး။အရက်ဖက်လူဖွဲ့စည်းတွေဟာပြည်သူလူထုရဲ့နိုင်ငံရေးလူမှုရေးအသိတို့ကိုမြင့်တင်ပေးတာတွေကြီးသေးရှိတာမို့အစိုးရအနေနဲ့ပြည်သူကိုမျက်ကွယ်ပြုလို့မရပါဘူး။ဒီမိုကရေစီနိုင်ငံတော်တည်ဆောက်ရေးဖြစ်စဉ်မှာအရက်ဖက်ဖွဲ့စည်းတွေဟာအရေးပါတဲ့အစိတ်အပိုင်းတွေဖြစ်ပါလေ။အမိခိုကင်းပြီးခိုင်မာအားကောင်းတဲ့အရက်ဖက်အဖွဲ့တွေဟာပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုကိုပေးပြီးအစိုးရအပေါ်အပြန်အလှန်ထိန်းကြောင်းပါတယ်။အင်အားချိန်ခွင်ရှာထိန်းညှိပေးပါတယ်။အာဏာရှင်အစိုးရတွေကိုအာရော့စေပါတယ်။ဒီမိုကရေစီကိုပြုထောင်တဲ့နေရာမှာရေရှည်တည်တံ့အောင်လုပ်တဲ့နေရာမှာအရက်ဖက်အဖွဲ့အစည်းများကိုအတုံးချရမှာဖြစ်ပါတယ်။ဒါတွေနဲ့ပတ်သက်ပြီးထင်ရှားတဲ့သက်သေတွေရှိပြီးဖြစ်လို့နိုင်ငံတကာအလှူရှင်များအနေနဲ့ရက်ဖက်အဖွဲ့အစည်းများကိုလေ့ကျင့်ပေးခြင်းထောက်ပံ့ပေးခြင်းဖြင့်ဒီမိုကရေစီဖြစ်စဉ်ကိုရှင်သန်စေကြပါတယ်။နိုင်ငံရေးပါတီတွေနဲ့မပတ်သက်လို့တက်ကြွတဲ့နိုင်ငံသားများအဖို့ရက်ဖက်အဖွဲ့အစည်းများဟာနိုင်ငံအရေးမှာပါဝင်နိုင်ဖို့အကောင်းဆုံးနေရာများဖြစ်ပါတယ်။ရက်ဖက်အဖွဲ့အစည်းများလက်တွေ့လုပ်ကိုင်ဆောင်ရွက်မှုနဲ့အတူအကြီးအကျယ်ဖွံ့ဖြိုးလာတာကတော့1980ပြည့်လွန်နှစ်များဖြစ်ပါတယ်။1990ခုနှစ်များမှာလဲ1982များနဲ့မတူဘဲပုံစံတစ်မျိုးနဲ့ပြန်ပြီးဖွံ့ဖြိုးလာခဲ့ပြန်ပါတယ်ပြောချင်တာကတော့1980ပြည့်လွန်နှစ်များနဲ့1990လွန်နှစ်များမှာကမ္ဘာနိုင်ငံများကိုမျက်ခြေပြတ်တဲ့နိုင်ငံရေးခေါင်းဆောင်များဟာအရက်ဖက်အဖွဲ့အစည်းများရဲ့တန်ဖိုးကိုရှော့တွက်တက်ကြပါတယ်မြမပညာရေးမှာလဲဒီကိစ္စဟာအလေးပေးမခံရတဲ့အတွက်မြမနိုင်ငံရေးသမားများဟာအရက်ဖက်အဖွဲ့အစည်းများရဲ့အခမ်းကဏ္ဍကိုရှော့တွက်တက်ကြပါတယ်။တကယ်တော့နိုင်ငံတော်ကပြည်သူအများစုရဲ့ဘုံအကျိုးစီးပွားနဲ့အထူးကိစ္စရအချို့ကိုဝင်ပြီးနေတဲ့အချိန်မှာအရက်သားအရက်ဖက်အဖွဲ့အစည်းတွေဟာကိုကျွမ်းကျင်ရာစိတ်ဝင်စားရာနယ်ပယ်တွေမှာတီးထန့်ဆောင်ရွက်နိုင်ကြပါတယ်။စားသုံးသူကာကွယ်ရေးအသင်းတွေဟာကျောင်းတွေမှာရောင်းတဲ့မုန့်တွေအန္တရာယ်ရှိစိုးစေးတွေပါနေတာကိုပေါ်ထုတ်တင်ပြနိုင်ကြပါတယ်။ဒါဟာအစိုးရကိုတိတ်ခါကြစေတာမဟုတ်ဘဲအစိုးရကကြက်မှတ်နိုင်အောင်တက်တည်ပြလမ်းကြောင်းပေးတာဖြစ်လို့အစိုးရကိုဝန်းရံခြင်းတစ်မျိုးဖြစ်ပါတယ်။ဒါအပြင်ပြီးခဲ့တဲ့အပတ်ကမြဝတီမြို့မှာလူကုန်ကူးခြင်းခံရတဲ့မြန်မာနိုင်ငံသားရာကျော်ဟာမြန်မာရွှေပြောင်းလုံသားများကူညီဆောက်ရှောက်ရေးအဖွဲ့အပါဝင်တကူတော်ပရဟိတသမားများရဲ့ကူညီမှုနဲ့မြန်မာပြည်ကိုပြန်လည်ရောက်ရှိပြီးဘေးကင်းစွာနေရပြန်နိုင်ခဲ့ကြပါတယ်။အလုသမားတွေရဲ့လုခလာစာအပြည့်မရပဲအမျက်ထုတ်တဲ့ထိုင်းနိုင်ငံသားလူပွဲစားကိုလည်းအရက်ဖက်အဖွဲ့အစည်းများရဲ့တက်ကြွစွာပူးပေါင်းမှုနဲ့ဖမ်းမိခဲ့ပါတယ်။လူကုန်ကူးသူများကိုထိရောက်စွာအရေးမယူနိုင်သေးတော့လဲတက်ကြွတဲ့အရက်ဖက်အဖွဲ့များကြောင့်အလုသမားများဘေးကင်းစွာမိမိအိမ်ကိုပြန်လည်ရောက်ရှိလာကြပါတယ်။တကယ်တော့ အရက်ဖက်အဖွဲ့အစည်းနဲ့နိုင်ငံတော်ဆက်ဆံရေးပုံစံတွေ6မျိုးရှိတယ်လို့ပညာရှင်တချို့ကဆိုပါတယ်ပထမပုံစံကနိုင်ငံတော်နဲ့တတိတန့်ဖြစ်တဲ့အရက်သားလူအဖွဲ့အစည်းပုံစံဖြစ်ပါတယ်ဒုတိယပုံစံကတော့နိုင်ငံတော်နဲ့အတိုက်အခံသဘောဆောင်တဲ့အရက်ဖက်အဖွဲ့များဖြစ်ပါတယ်တတိယပုံစံကတော့နိုင်ငံတော်နဲ့ညှိနှိုင်းစကားပြောတဲ့ဆက်သွဲတဲ့ပုံစံဖြစ်ပြီးစရုပ်ထပုံစံကတော့နိုင်ငံတော်ကိုကူညီထောက်ခံတဲ့ပုံစံရပ်ဖက်အဖွဲ့အစည်းများဖြစ်ပါတယ်။ပင်စမပုံစံကတော့နိုင်ငံတော်နဲ့လှုပ်ဖော်ကိုင်ဖက်အသွင်းရပ်ဖက်အဖွဲ့အစည်းများဖြစ်ပြီးနောက်ဆုံးပုံစံကတော့နိုင်ငံတော်အလွန်ရပ်ဖက်အဖွဲ့အစည်းများဖြစ်ကြပါတယ်။မြမလူအဖွဲ့အစည်းမှာအထက်မှာပြောခဲ့တဲ့ပုံစံတချို့ကိုမြင်တွေ့နိုင်ပါတယ်မြန်မာပြည်သူများအနေနဲ့မိမိနှစ်သက်ရာအရက်ဖက်အဖွဲ့အစည်းပုံစံအမျိုးမျိုးမှာရွေးချယ်ခွင့်ပါဝင်ခွင့်ရရှိနေကြပါတယ်။နောက်ပတ်မှာတက်ကြွတဲ့နိုင်ငံသားတွေအနေနဲ့အဲ့ဒီပုံစံအမျိုးမျိုးတွေမှာကိုလိုလားတဲ့ပုံစံများနဲ့မြည်တို့ပါဝင်နိုင်ကြောင်းဘလို့ပါဝင်နိုင်ကြောင်းတင်ပြပါစေရှင်။သောတာရှင်များရှင်လန်းချမ်းမြေကြပါစေ။မတူကွဲပြားမှုများကိုတန်ဖိုးထားလေးစားရင်ကျမညီညွတ်သိမ်းပါရှင်။